ဒီသတင်းပတ်တဲ့အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာရေးကလွှမ်းမိုးနိုင်တဲ့အလားအလာရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံ Flores ကျွန်းမှာမေလ9ရက်နေ့ကနေ17ရက်နေ့ထိကျင်းပမဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အချက်အလက်တွေဟာအဓိကဆွေးနွေးမယ့်ကိစ္စတစ်ခုဖြစ်တဲ့ဆိုပြီးတော့တပ်တမန်တွေကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ7ရက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတာကိုဖြေရှင်းမှုအာဆီယံဘုံသဘောတူညီချက်5ရက်ချမှတ်ထားပေမဲ့မြန်မာဆက်ရနာပိုင်းကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်။အာဆီယံအသင်းရဲ့အစ်မြင့်ဆွေးနွေးပွဲတွေမှာလည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကိုတက်ရောက်ခွင့်တားမြစ်ထားတာပါ။အာဆီယံအလက်အဥက္ကဋ္ဌဖြစ်အင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်ချင်းပမဲ့ထိပ်သီးဆွေးနွေးပွဲပြီးထုတ်ပြန်မဲ့ကြေညာချက်ထဲမှာတော့မကြသေးရင်ကမြန်မာနိုင်ငံမှာလူများပြားတည်ဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတက်ခတ်မှုကိုအပြင်းထန်ဝေဖန်ထားပြီးအကြမ်းဖက်မှုတွေချက်ချင်းရက်ဆိုင်မှုတောင်းဆိုလိမ့်မယ်လို့လည်းကြေညာချက်မူကြမ်းကိုကူကပြီး AFP သတင်းကဖော်ပြပါရတယ်။ဒါမြန်မာရေးကိုငင်းချဲတဲ့နည်းနဲ့ရေရှည်ဖြစ်ရှာနိုင်အောင်သက်ဆိုင်သူတွေအားလုံးဆွေးနွေးညီနိုင်မှုအခြေအနေတစ်ချက်ကိုဖန်တီးနိုင်မဲ့တစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဖော်ပြထားပါရတယ်။